တရုတ်သမ္မတရှီဂျင်ပင်အနေနဲ့ကိုရီးယားကျွန်းဆွယ်ဒေသငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စအတွေ့တောင်ကိုရီးယားကိုတွားရောက်ဖို့အလေးအနက်စဉ်းစားနေတယ်လို့ပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကစနေနေ့မှာဖော်ပြပါတယ်။တရုတ်ပြည်ဟန်ဂျိုးမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲဖွင့်ပွဲကိုတက်ရောက်ဖို့ရောက်ရှိနေတဲ့တောင်ကိုရီးယားဝန်ကြီးချုပ်ဟန်ဒါဆွန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာဟန်ဂျိုးမြို့မှာပဲဖွင့်ပွဲမတိုင်မီတီးခြားတွေ့ဆုံခဲ့ပါတယ်။တရုတ်အနေနဲ့တောင်ကိုရီးယားနဲ့မဟာဗျူဟာမြောက်မိတ်ဖက်အဖြစ်တိုးမြင့်ပူးပေါင်းလှုပ်ဆောင်လို့ကြောင်းသမ္မတရှီဂျင်ပင်ကတောင်ကိုရီးယားဝန်ကြီးချုပ်ကိုဆွေးနွေးပြောဆိုခဲ့တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါဗျ။လာမယ့်စက်တင်ဘာလ26ရက်နေ့မှာတရုတ်ဂျပန်တောင်ကိုရီးယားသုံးနိုင်ငံကတာဝန်ရှိသူတွေတောင်ကိုရီးယားမြို့တော်ဆိုးမှာတွေ့ဆုံဖို့ရှိနေပြီးဒီတွေ့ဆုံပွဲမတိုင်မီတရုတ်သမ္မတရှီဂျင်ပင်ကအခုလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရရဲ့သတင်းဌာနဖော်ပြချက်မှာတော့သမ္မတရှီဂျင်ပင်ဟာနှစ်နိုင်ငံကိစ္စအတွက်တွားရောက်လိုတာလားထိပ်သီးအစည်းအဝေးတွားရောက်ဖို့ကိုဆိုလိုတာလားဆိုတာကိုတော့ခွဲခြားပြောဆိုခြင်းမရှိပါဘူးတရုတ်သမ္မတရှီဂျင်ပင်ဟာ2014ခုနှစ်ကတောင်ကိုရီးယားကိုနောက်ဆုံးတွားရောက်ခဲ့ပါတယ်ကိုရီးယားကျွန်းဆက်အတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်ဒုံးလန့်တဲ့တွေစမ်းသပ်ပြီးစီးရေးချိမ့်ချောက်မှုတွေရှိနေတဲ့အတွက်တောင်ကိုရီးယားနဲ့ဂျပန်တို့ကစိုးရိမ်ပူပန်မှုတွေရှိနေပါတယ်